Apple ကုမ္ပဏီရဲ့ CEO အကြီးအကဲ Tim Cook ကတော့သူ့ရဲ့ကုမ္ပဏီမှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေထဲမှာဒီလူမျိုးကြားမမျက်မျက်တတမရှိသေးလို့မကျေနပ်သေးဘူးလို့ကိုလူသိရှင်ကြားထုတ်ပြောတယ်နော်
ဟုတ်တယ်ဗျာဒီအမေရိကန်မှာခြေစိုက်တဲ့ IT ကုမ္ပဏီတွေကသူတို့ရဲ့ဝန်ထမ်းတွေထဲမှာဘယ်လိုလူတွေကိုခန့်ထားတယ်လဲဆိုတာဒီကိန်းဂဏန်းတွေအများသိအောင်လို့ Employee Diversity အစဉ်ကစားဆိုပြီးတော့ထုတ်ပြန်ကြတယ်မဟုတ်လားအဓိကကတော့သူတို့ခန့်ထားတဲ့လူတွေထဲမှာလူမျိုးစုံအတိုင်းအောင်စုံပါတယ်အမျိုးသားအမျိုးသမီးမရွေးခန့်ပါတယ်ဆိုတာကိုပြကျင်တာပါဒါကြောင့်မလို့ဒီ Apple ကလည်းဒီကိန်းဂဏန်းတွေကိုပထမဆုံးကြိမ်ထုတ်ခဲ့တာပေါ့
Apple ရဲ့ Employee Diversity ကိန်းဂဏန်းတွေကိုကဏ္ဍ၃ခုခွဲပြီးတော့စာရင်းထုတ်တယ်ရှင်နည်းပညာနဲ့ဆိုင်တဲ့ကဏ္ဍတွေမှာအလုပ်လုပ်နေကြတဲ့သူတွေနည်းပညာနဲ့မဆိုင်တဲ့ကဏ္ဍတွေမှာအလုပ်လုပ်နေကြတဲ့သူတွေနဲ့ယာရုကြီးကြီးတာဝန်ယူထားကြတဲ့သူတွေဆိုပြီးတော့ခွဲလိုက်တာပါအဲ့လိုမျိုးစီးရင်ထုတ်ပြန်ရင်းနဲ့ CEO Tim Cook ကအဲ့ဒီအရေးအတွက်တွေပေါ်သူ့ရဲ့ထင်မြင်ချက်ကိုလည်းရေးခဲ့တာလေခြုံပြောရရင်တော့စုစုပေါင်း 6,800 ရှိတဲ့ Apple ကုမ္ပဏီဝန်ထမ်းတွေထဲမှာလူပြူတွေနဲ့အမျိုးသားတွေကအများစုဖြစ်နေတာကြောင့်အများကြီးတိုးတက်အောင်လုပ်ဖို့လိုသေးတယ်ဆိုတာကိုဝန်ခံပြီးတော့ရေးထားတယ်ရှင်
သူရဲ့ဒီကုမ္ပဏီဝန်ထမ်းကိန်းဂဏန်းတွေကိုကြည့်လို့ရှိရင်အားတက်စရာတခုကတော့ဒီဝန်ထမ်းတွေထဲမှာအရေးအတွက်ဒုတိယအများဆုံးကကျွန်တော်တို့အာရှလူမျိုးတွေပြ။အ
ဲဒါကြောင့် USA Today ရဲ့ IT ဆောင်းပါးက Apple ကုမ္ပဏီဟာတဲ့ Silicon Valley မှာရှိနေတဲ့တခြားနည်းပညာကုမ္ပဏီတွေနဲ့ဘာမှထူးထူးခြားခြားမကွာပါဘူးတဲ့လူဗျူအာရှနဲ့အမျိုးသားတွေကလွှမ်းမိုးနေတဲ့ကုမ္ပဏီဖြစ်တယ်လို့ကိုဆောင်းပါးမှာအစချီပြီးတော့ရေးထားတယ်လေ။
အဲ့ဒါလည်းဟုတ်တယ်ဗျဒီတခြား IT ကုမ္ပဏီတွေကထုတ်တဲ့ဝန်ထမ်းကိန်းဂဏန်းစာရင်းကိုနှိုင်းယှဉ်ကြည့်ရင်လည်းအမျိုးသားတွေကလူများစုလူဖြူတွေကလူများစုဖြစ်နေပြီးတော့အာရှလူမျိုးတွေကဒုတိယအများစုဖြစ်တာကိုတွေ့ရတယ်ဗျ။အ
ဲ့ဒီလူမျိုးမမျှမတဖြစ်နေတာကိုပြင်ရအောင်မယ်လို့ Apple CEO Tim Cook ကဒီလူသိရှင်ကြားထုတ်ပြောတာကိုတန်းတူအခွင့်အရေးအတွက်လှုံ့ဆော်နေကြတဲ့သူတွေကတော့ချီးကျူးနေကြတယ်နော်။ဘာလို့လဲဆိုတော့တချို့ IT ကုမ္ပဏီတွေကအကြီးအကဲတွေအားဆိုလို့ရှိရင်သူတို့ကုမ္ပဏီမှာဘယ်လိုလူမျိုးတွေခန့်ထားလဲအမျိုးသမီးအမျိုးသားအရေးအတွက်ဘယ်လောက်ရှိတယ်လဲဆိုတာကိုထုတ်ပြောဖို့ကိုတော့မှညင်းကြတယ်ဆိုတာကို USA Today သတင်းစာကတော့ထောက်ပြပါတယ်
။ Apple ရဲ့ဝန်ထမ်းကိန်းဂဏန်းတွေကိုပြန်ကြည့်ရလို့ရှိရင်ဒီကုမ္ပဏီဝန်ထမ်း80ရာခိုင်နှုန်းကအမျိုးသားတွေနဲ့အမျိုးသမီးတွေက30ရာခိုင်နှုန်းပဲရှိတယ်။နောက်အများစုဖြစ်တဲ့လူဖြူတွေက55ရာခိုင်နှုန်း၊ဒုတိယအများဆုံးအာရှလူမျိုးတွေက15ရာခိုင်နှုန်း၊စပိန်ဘာသာစကားပြောကြတဲ့လူမျိုးတွေက17ရာခိုင်နှုန်း၊လူမဲတွေက9ရာခိုင်နှုန်း၊လူမျိုးနှမျိုးရောနေတဲ့သူတွေက2ရာခိုင်နှုန်းနဲ့ကိုယ့်အကိုဘာလူမျိုးလဲဆိုပြီးတော့ခွဲခြားမပြောထားတဲ့သူတွေက9ရာခိုင်နှုန်းရှိကြတယ်တဲ့။အဲ့ဒါကဒီကမ္ဘာလုံးမှာရှိတဲ့ Apple ဝန်ထမ်းတွေကိုခွဲခြားပြောတာပါ။အ
မေရိကန်နိုင်ငံတစ်ခုထဲမှာဆိုရင်လည်းဒီနည်းပညာနဲ့ဆိုင်တဲ့ကဏ္ဍတွေမှာခန့်ထားတဲ့သူတွေကဆော့ဆော့လိုပဲလူမျိုးတွေကအများဆုံး54ရာခိုင်နှုန်းရှိပြီးတော့အာရှလူမျိုးတွေကဒုတိယအများဆုံး23ရာခိုင်နှုန်းတောင်ရှိနေပါတယ်။နောက်ထိပ်ပိုင်းတာဝန်တွေယူထားကြတဲ့သူတွေစီးရင်မှာဆိုလို့ရှိရင်လေလူပြူတွေက64ရာခိုင်နှုန်းနဲ့အများဆုံးပဲအာရှလူမျိုးတွေကလည်း27ရာခိုင်နှုန်းနဲ့ဒုတိယအများဆုံးပါပဲ
။ Apple ကုမ္ပဏီမှာပါမဟုတ်ဘူးဗျ။ဒီအမေရိကက IT ကုမ္ပဏီကြီးတွေမှာအမျိုးသမီးဝန်ထမ်းတွေကတော်တော်ကိုကွာနေသေးတာကလည်းစိတ်ဝင်စားစရာပဲဗျ။ရေဘူးရအဖြစ်ဒီအမျိုးသားအမျိုးသမီးရေအတွက်က3ချိုးတစ်ချိုးနီးပါးလောက်ဖြစ်နေသေးတာပဲ။
အဲ့ဒါနဲ့ပတ်သက်လို့ Facebook ရဲ့နည်းပညာလုပ်ငန်းလည်ပတ်မှုဆိုင်ရာအကြီးအကဲ Sheryl Sandberg ကိုဒီ USA Today ကအမေးအဖြေလုပ်ထားတဲ့အထက်မှာလောလောဆယ်အမေရိကန်မှာ Computer Science ဘာသာရပ်နဲ့ဘွဲ့ရထားတဲ့အမျိုးသမီးနှုန်းက18ရာခိုင်နှုန်းပဲရှိတယ်တဲ့အဲ့တော့ဒီ IT အလုပ်ခွင်တွေမှာအမျိုးသားအမျိုးသမီးတန်းတူအရေးအတွက်ဖြစ်ဖို့ဆိုလို့ရှိရင် Computer Science နဲ့ဘွဲ့ရတဲ့အမျိုးသားတွေနဲ့ထပ်တူအမျိုးသမီးတွေထဲမှာလည်း58ရာခိုင်နှုန်းရှိစေချင်ပါတယ်လို့သူကဖြေထားတယ်လေ
သူပြောသလိုဆိုရင်တော့ဒီ IT ဝန်ထမ်းတွေမှာအမျိုးသမီးအမျိုးသားအရေးအတွက်မျှဖို့မလွယ်သေးဘူးပေါ့ဗျာ။နောက်ဒီ IT ကုမ္ပဏီတွေရဲ့ကိန်းဂဏန်းတွေအရဆိုရင်လည်းဝန်ထမ်းတွေက diverse ဖြစ်တဲ့၊ကွဲပြားခြားနားတဲ့နောက်ခံတွေကလူမျိုးစုံဖြစ်တယ်လို့ပြောဖို့ခက်တာပေါ့။ဒါပေမဲ့လည်းဒီ Apple မှာတော့ Tim Cook အကြီးအကဲဖြစ်လာပြီးတဲ့နောက်ပိုင်းဒီအခြေအနေကိုပြင်ဖို့ကြိုးစားတာကိုလည်း Sound Mark ကဥမာပေးပြီးတော့ရေးထားကြတယ်မဟုတ်လားဗျာ။
ဟုတ်ပါရဲ့ရှင်ဒီ Wall Street Journal ရဲ့ IT blog မှာလည်းရေးတယ်၊ Forbes ရဲ့ online ဆောင်းပါးမှာလည်းရေးတယ်၊တခြားအထင်ကြီးသတင်းစာကြီးတွေမှာလည်းရေးကြပါတယ်။Steve Jobs ဆုံးသွားပြီးတော့ Tim Cook CEO ဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီ Cuba နယ်ပွား American Eddie Q ကိုအကြီးအကဲအရာရှိယာရုခန့်ခဲ့တာ။နောက်ပြီးတော့ဒီအုပ်ချုပ်ရေးပိုင်းယာရုမှ African American အမျိုးသမီးတစ်ယောက်ကိုပထမဆုံးနေရာပေးခဲ့တာ။နောက် Burberry Fashion Company မှာ CEO လုပ်ခဲ့တဲ့အမျိုးသမီးကို Apple လက်လီအယောင်ဌာနတွေကိုကြီးကြပ်အုပ်ချုပ်တဲ့အကြီးအကဲဖြစ်နေခန့်ခဲ့တာတွေကိုဥပမာပေးပြီးတော့ရေးကြပါတယ်။
အထူးခြားဆုံးကတော့ဒီလိင်တူချစ်သူတွေကိုထောက်ခံတဲ့လှုပ်ရှားမှုတွေလူခွင့်လှုပ်ရှားဆောင်ရွက်ကြတဲ့အဖွဲ့တွေနောက်အမျိုးသမီးတွေ IT လောကတွေကိုဝင်ပိုးအားပေးတဲ့ဆောင်ရွက်မှုတွေမှာ Apple ကစပွန်ဆာလုပ်ထောက်ခံတာကိုလည်းဆောင်းမတွေကအကောင့်ဘက်ကနေပြီးရေးကြပါတယ
်။ Apple ရဲ့အောင်မြင်မှုတွေအတွက်ဒီလူမျိုးစုံအသားအရောင်စုံကလာကြတဲ့သူတွေဝိုင်းပြီးတော့အလုပ်လုပ်ကြဖို့ဟာအရေးကြီးတယ်ဆိုတာကို Apple ကိုစပြီးတော့တည်ထောင်တဲ့အစောပိုင်းအချိန်တွေကသိပါတယ်လို့ Tim Cook ကရေးထားပါတယ်။နောက်ပြီးတော့သူတို့ကုမ္ပဏီဟာလူမျိုးအသားအရောင်နဲ့ယောက်ျားမိန်းမဆိုတဲ့ကွဲပြားမှုတွေမကပါဘူးတဲ့ဘလို့လိင်မျိုးကိုစုံမဲ့သူပဲဖြစ်ဖြစ်စစ်ပြန်မဲ့ဖြစ်ဖြစ်မတန်ဆွမ်းတဲ့သူပဲဖြစ်ဖြစ်မခွဲကြပါဘူးတဲ့ကိုကဘသူဘဝဖြစ်တယ်ဘယ်ရလာတယ်ဘလို့အတွေ့အကြုံတွေရှိတယ်ဆိုတာက ကိစ္စရပ်တွေကိုလေ့လာတဲ့နေရာမှာနောက်ပြဿနာတွေကိုရှင်းတဲ့နေရာမှာအများကြီးလွှမ်းမိုးမှုရှိတာကြောင့်အဲ့လိုကွဲပြားခြားနားမှုတွေကိုကြိုးစားရမယ်ဆိုတာကိုယုံကြည်တယ်လို့သူကတော့ရေးထားပါတယ်ရှင်။